ဦးနေထွန်းတို့ lift ကနေပြီးတော့ဒီကိုဝန်ဆောင်မိခင်တို့တိုင်မိခင်နဲ့ကလေးတွေကိုဒီလက်ပတာမြို့နယ်ထဲမှာလစဉ်ငွေထောက်ပံ့မဲ့အစီအစဉ်ဒီလာထဲမှာစမယ်လို့သိရလို့ပါရှင်ဘလို့မိခင်မျိုးဘလို့ကလေးမျိုးရွေးချယ်တာပါလဲရှင်ပြီးတော့ရေအတွက်အပြင်ဘလောက်စပြီးတော့ထောက်ပံ့ပြီးမှာပါလဲ
အော်ဟုတ်ကဲ့ကျွန်တော်ကိုဝန်ဆောင်မိခင်အယောက်9000နော်အဲ့ကိုဝန်ဆောင်မိခင်နဲ့မွေးလာတဲ့ကလေးကအယောက်9000စုစုပေါင်း1000ပေါ့နော်စတင်ပြီးတော့ကိုဝန်ဆောင်နဲ့ကိုဝန်ဆောင်တဲ့ချိန်ရနေပြီးတော့2နှစ်ထိရပောင်း1000ရှိတယ်ဗောကနေဦးရပောင်း1000ကာလမှာအဲ့မိခင်ရောအဲ့ကလေးရောဗောနော်အာဟာရတွေပြည့်စုံအောင်စားနိုင်မယ်တက်မိုက်ဆောင်ချမှုရရှိမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွေ့ရတဲ့အဲ့ကလေးကြီးလာလို့ရှိရင်ပွင့်ပြန့်ဆိုတဲ့ရပုပုဆက်သေးသေးကလေးတွေမဟုတ်တော့ဘဲနဲ့ဗောသူတို့ရဲ့ကာယအာညာနာအားတွေဟာတပြေဖွံ့မျိုးလာတဲ့ကလေးတွေဖြစ်မယ်ဆိုတော့ရည်ချက်နဲ့အဲ့လိုတာဂက်ထားပြီးကျွန်တော်လှုပ်ဆောင်ပါတယ်
ဟုတ်ကဲ့ပါရှင်အဲ့လိုမိခင်နေကလေးတွေအများကြီးတည်းရမှာဘလို့ကလေးမျိုးဘလို့မိခင်မျိုးတွေးမှာပါလဲရှင်ပြီးတော့ဒီလစဉ်ကြီးကဘလောက်ပေးမှာပါလဲ
ဟုတ်ကဲ့ကျွန်တော်တို့ကကြေးွာတာဂက်ထားပါတယ်ကြေးွာစုစုပေါင်း200နဲ့200ပေါ့နော်အဲ့200အတွင်းမှာရှိတဲ့ပေါ့နော်မိခင်လောင်ရောကလေးရောချမ်းသာစီဖြစ်စေဆင်းရဲစီဖြစ်စေဘယ်သူမှမစိုးအဲ့ဒါကိုကျွန်တော်တို့ကရွေးချယ်မှာဖြစ်ပါတယ်အဲပြီးလို့ရှင်တလားကို1000လုံးနဲ့ကျွန်တော်တို့ထောက်ပံ့သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ရှင်အဲ့ဒီငွေ1000နဲ့သူတို့ကိုဘလို့နေရာမျိုးတွေမှာသုံးစေချင်တာလဲရှင်
အော်ဟုတ်ကဲ့အဲ့1000ကကျွန်တော်ရွေးချက်2မျိုးနဲ့သုံးရမှာပါ1မျိုးကတော့အာဟာရရှိတဲ့အစားအစာတွေကိုစားသုံးရမှာပေါ့နော
်ဟုတ်ကဲ့
အဲနောက်တစ်ခု2မျိုးကတော့ကျွန်တော်ကျန်းမာရေးစောင့်ရှောက်မှုနဲ့လက်လန်းမီအောင်ပေါ့အဲ့လိုရွေးချက်တွေနဲ့ကျွန်တော်တို့ကနေတော့တစ်လကို1000လုံးနဲ့24လအဲ့ဒါကျွန်တော်ပံ့ပိုးသွားမှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီထောက်ပံ့ငွေကိုကျားတို့သုံးစေခြင်းတဲ့နေရာမှာသုံးဖြစ်အောင်ပေါ့နော်ဘလို့များပညာပေးမလဲရှင်ဘာလို့ဆိုတော့တို့ကတခြားနေရာတွေမှာသုံးလိုက်နိုင်တာမျိုးတွေရှိနိုင်တယ်လी
ဟုတ်ကဲ့ပါအဲ့လိုမျိုးကျွန်တော်တို့ကအကြောင်းအရာ၄မျိုးနဲ့ကျွန်တော်တို့ထားပါတယ်နံပါတ်၁ကတော့ကျွန်တော်တို့ project brand တွေဝန်ထမ်းတွေကနေပြီးတော့မှဒီလိုရင်းနှီးမြှုပ်နှံခြင်းအားဖြင့်တစ်သက်လုံးဒီကလေးအနာဂတ်ကောင်းကြောင်းစတဲ့အပြင်ပညာပေးမယ်ပေါ့ဗျာနံပါတ်၂ကတော့ကြီးရမှာ comedy ထားပါမယ်အဲ့ comedy တွေကနေပြီးတော့မှလည်းပဲကြီးကြပ်ပြီးတော့မှဆောင်ရွက်ပေးသွားပါမယ်နံပါတ်၃ကတော့ကျွန်တော်မားသားသူမားသားဆိုတဲ့ပေါ့မိခင်ကနေမိခင်တို့ပေါ့အခြားမိခင်တွေအချင်းချင်းကနေပြီးတော့မှအပြန်လန်ပေါ့နော်ကျွန်တော်ကြီးစုဆောင်လျှောက်ပြီးတော့မှဒီငွေတွေကိုမင်္ဂလာသုံးချနိုင်အောင်လို့ကျွန်တော်တို့ဆောင်ရွက်ပေးပေးပါတော့နံပါတ်၄ချက်ကတော့ကျွန်တော်တို့ project ဝန်ထမ်းတွေကလည်းပဲကြီးအောင်ဆင်းပြီးတော့မှထောက်ပံ့ငွေအသုံးချမှုမှန်ကန်ရေးအတွက်ကိုကျွန်တော်တို့ကကြီးစုပြီးတော့အမြဲတမ်း monitoring လုပ်မယ်ပေါ့အဲ့လိုချက်၄ချက်နဲ့ကျွန်တော်တို့စီစဉ်ထားပါတယ
်ဟုတ်ကဲ့ပါရှင်ပြီးတော့ဒီအစီအစဉ်ကိုဘာကြောင့် AR တိုင်းလက်ပတာမှာစတာပါလဲရှင
်ဟုတ်ကဲ့ဒီအစီအစဉ်ကိုကျွန်တော်တို့စတာကတော့မြန်မာတနင်္ဂနွေလုံးမှာတော့ကျွန်တော်တို့3နေရာစပါတယ်ရခိုင်မှာလည်းကျွန်တော်တို့လုပ်ပါတယ်နောက်အပူပိုင်းစုံမှာလည်းကျွန်တော်တို့လုပ်ပါတယ်မြို့ကချုံမဒေတာမှာတော့ဒီလက်ဝတ်တာမှာကျွန်တော်စတင်ပါတယ်ဒီလိုလုပ်ငန်းလှုပ်ရှင်းအားဖြင့်ရရှိလာမယ့်အကျိုးဆက်တွေကိုကျွန်တော်တို့ကလည်းစဉ်သက်မပြတ်လေ့လာမယ်ရလကောင်းတွေရလာပြီဆိုလို့ရှိရင်ဒါအခြားနိုင်ငံတော်အစိုးရဖြစ်အဲ့လိုမျိုးအခြားပုဂ္ဂလိကအဖွဲ့အစည်းတွေဖြစ်ဖြစ်ပေါ့နော်အဲ့တို့တွေဒီလိုလုပ်လို့ရှိရင်ဒီလိုအောင်မြင်တယ်ဆိုတာမျိုးတွေကိုကျွန်တော်တို့ကဝင်ပြမယ်ပေါ့နော
်ဟုတ်ကဲ့ရှင်ပြီးတော့မြန်မာနိုင်ငံတဲကတခြားတိုင်းနယ်ပြည်နယ်တနေရာတစ်ခုခုမှာရောအခုလိုထောက်ပံ့ဖို့အစီအစဉ်ရှိလားရှင်
အာလောရဇေတော့မရှိသေးပါဘူးခင်ဗျာကျွန်တော်တို့ကဒီဥစ္စာကတနိုင်ငံလုံးအတိုင်းအတာနဲ့ဒါလုံးတဲ့ကိစ္စတခုပါအခြားနိုင်ငံတွေမှာဆိုလို့ရှိရင်တော့တနိုင်ငံလုံးအတိုင်းအတာနဲ့လုပ်ခဲ့ကြတာတွေရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့ဒီလိုမျိုးလက်တွေ့လုပ်ပြတယ်ဗျာစီမံကိန်းရသဘောတရားဝါရစီမံကိန်းလုပ်တယ်အဲ့လိုဆိုရင်ဒီလိုရလက်ကောင်ရတယ်အဲ့ဒါဆိုလို့ရှိရင်တကယ်ကိုမိကာပေါ့နော်အကြီးကြီးလုပ်နိုင်တဲ့အစိုးရလိုဌာနမျိုးကနေပြီးတော့ဒီလိုမျိုးဆက်လုပ်အောင်တဲ့ policy ဘိုင်းဆိုင်ရာမှာကျွန်တော်တို့ကဒါကိုဆက်ပြီးဆွေးနွေးရမှာပါဗျာအ
ဲ့တော့တကယ်လို့များဒီအစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်မယ်ဆိုရင်ဒီနိုင်ငံတော်အဆင့်အနေနဲ့ဘလို့အကျိုးရလဒ်မျိုးတွေရလာလိမ့်မယ်လို့မျှော်လင့်ထားပါလဲရှင
်နောက်အနာဂတ်မှာပေါ့နော်အစိုးရကအဲ့လိုမျိုးတွေကိုလှုပ်ဆောင်နိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကလေးတွေဟာကြီးလာတဲ့ခါမှာပုပုကလေးလည်းမဖြစ်တော့ညံ့ညံ့ကလေးတွေတိတိလေးတွေမဖြစ်တော့ဘူးကာယဘိုင်းဆိုင်ရာမှာလည်းသူတို့တွေကဒါလူတန်းစီပုံစံတွေဖြစ်သွားမှာညာနာပိုင်းဆိုင်ရာမှာသူတို့ကဉာဏ်ပညာတွေထက်မြက်မယ်ပေါ့နော်အဲအကြောင်းမလို့တိုင်းပြည်မှာဆိုလို့ရှိရင်ဒါကျွန်တော်လူရင်းမြစ်ကိစ္စတွေမှာပေါ့နော်ဒါအရန်ကောင်းလာပြီးတော့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်အများကြီးထောက်ကူပြင်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်ဗျာလောလောဆယ်ကာလမှာလည်းပဲကျွန်တော်တို့အစိုးရနဲ့ပူးပေါင်းပြီးလှုပ်ဆောင်ပါတယ်ကျန်းမာရေးဌာနဝန်ထမ်းတွေနဲ့အတူတူကျွန်တော်တို့ကပူးပေါင်းပြီးတော့ဆောင်ရွက်နေတာပါ workshop တွေမှာလည်းပဲအစိုးရဌာနဆိုင်ရာတွေကတက်ရောက်ပြီးတော့ဆောင်ရွက်နေပါတယ်ဆိုတာလေးကျွန်တော်ပြည့်စုံပြောချင်ပါတယ်ဗျာ
ကျေးဇူးအများကြီးတင်ပါတယ်ရှင်ဦးနေထောင်
ဟုတ်ကဲ့ပါ